လူခွင့်ရင်းနဲ့ပတ်သက်လာရင်မြန်မာနိုင်ငံအရေးကိစ္စကိုဦးစားပေးဆောင်ရွက်သွားမယ်လို့သမ္မတထရမ့်ကကုလသမဂ္ဂအမြဲတမ်းတမ်းမကြီးဖြစ်တဲ့အဆိုပြုခံရသူအောက်လွတ်တော်မှအဲလစ်စတက်ဖနစ်ကပြောပါတယ်
Among the top priorities when it comes to standing up with human rights, and I'm grateful for the Congress and the Senate.
လူခွင့်ရင်းနဲ့ပတ်သက်လာရင်မြန်မာနိုင်ငံအရေးကိစ္စဟာဦးစားပေးဆောင်ရွက်ရမယ်ထဲမှာပါပါတယ်လူခွင့်ရင်းနဲ့ပတ်သက်ရင်အထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါပါတီနှစ်ဆလုံးရက်တည်ခဲ့တဲ့မှတ်တမ်းတွေရှိခဲ့တာကိုလည်းကျေးဇူးတင်စရာပါအမေရိကန်ပြည်ထောင်စုအနေနဲ့ကုလလုံခြုံရေးကောင်စီအလှည့်ချဥက္ကဋ္ဌတာဝန်ယူရချိန်မှာဦးစားပေးလှုပ်ဆောင်နိုင်မှုညွှန်းလင့်ပါတယ်လို့January 27ရက်အထက်လွှတ်တော်ကြားနာပွဲမှာအထက်လွှတ်တော်မှတမ်မီဒက်ဘုတ်ကမြန်မာရေးနဲ့ပတ်သက်လို့မေးမြန်းရမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမှတ် 2669 ကိုချမှတ်တာအာဆီယံကလည်းမြန်မာရေးဘုံသဘောထား5ချက်ချမှတ်တာစစ်ကောင်စီကိုအရေးယူပိတ်ဆို့ဒဏ်ခတ်တာတွေရှိခဲ့ပေမဲ့မြန်မာအချက်တဲကအဆုံးမသတ်နိုင်ဖြစ်နေရတယ်လို့အထက်လွှတ်တော်မှတမ်မီဒက်ဘုတ်ကအဲ့ဒီကြားနာပွဲမှာပြောပါတယ်ကုလသမဂ္ဂအဆိုပြုခံရသူစတက်ဖနစ်ကတော့မြန်မာရေးကိုအာဆီယံနဲ့ Quad လို့ဒေတာရင်းအဖွဲ့တွေလို့ထိုင်းလို့မိဖက်နိုင်ငံတွေနဲ့အတူတွဲပြီးကင်တွယ်သွားမယ်လို့ပြောပါတယ်